မြန်မာနိုင်ငံအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခကိုဖြေရှင်းပေးနိုင်ဖို့လာမယ့်6လအတွင်းအရေးပေါ်အကူအညီဒေါ်လာငွေ85သန်းလိုအပ်နေကြောင်း WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက် ARSC ရိုဟင်ဂျာအကြမ်းဖက်အုပ်စုရဲ့တိုက်ခိုက်မှုခံရပြီးချိန်ကစလို့တိုင်းနဲ့ကြီးတဲ့ရိုဟင်ဂျာမွတ်စလင်တွေဟာမိမိတို့အိုးအိမ်ကိုစွန့်ခွာပြီးအကူအညီရနိုင်မဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပြေးဝင်သွားကြတာဖြစ်တယ်လို့ WFP ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ WFP ရဲ့အမှုဆောင်ဒါရိုက်တာဒေးဗစ်ဘေးစလီကသတင်းထုတ်တွေကိုပြောကြရမှာဒေါ်လာဘီလီယံနဲ့ရမှကမ္ဘာငမ်းမှုပြဿနာကိုဖြေရှင်းနိုင်မှာဖြစ်ကြောင်းအကယ်၍အလှူရှင်တွေကသာငွေကြေးမထည့်ဝင်နိုင်ဘူးဆိုရင်စစ်ပွဲတွေကိုတားမြစ်ပေးဖို့လိုကြောင်းသူကပြောပါတယ်။ဒီကမ္ဘာလုံးကအငတ်ပေးတိုက်ဖြတ်ရေးမှာလူသားချင်းစာနာရေးကုလသမဂ္ဂအဖွဲ့အစည်းတွေကအဓိကလှုပ်ဆောင်နေခြင်းဖြစ်တယ်လို့သူကဆိုပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အကြက်တဲကိုဖြည့်ရှင်းဖို့လုံလောဆယ်မှာကုလသမဂ္ဂအနေနဲ့ဒေါ်လာ1200လိုအပ်နေကြောင်းအလူရှင်နိုင်ငံနေနဲ့အဖွဲ့အစည်းတွေကိုပန်ကြားထားပါတယ်။